Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်မတ်လ19ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရုပ်ကနေစတင်အတန်လွှင့်နေပါခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါဒူဘိုက်ကနေပြတ်တန်းလာတဲ့ခရီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းမှာဆင်းသက်ဖို့ကြိုးစားချိန်အတွင်းပြတ်ကျသွားတာကြောင့်လေယာဉ်မော်ပါတဲ့လူပေါင်း62ဦးလုံးသေဆုံးသွားပါတယ်။မြောက်ကိုရီးယားနိုင်ငံကတာလတ်ပစ်ဒုံးကျည်နှစင်းနောက်ဆုံးပြစ်လုလိုက်တဲ့လောက်ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။နိုဝင်ဘာလ13ရက်ပဲရစ်တိုက်ခိုက်မှုမှာတန်ရရှိသူအဖြစ်ဘယ်ဂျီယမ်နိုင်ငံမှာဖမ်းမိထားသူကိုပြင်သစ်ကလွှဲပြောင်းယူဖို့ကြိုးပမ်းနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားရမှာပါရှင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်သတင်းဆောင်ပါတွေမှာဆိုရင်တော့ကချင်ပြည်နယ်ဖားကန်ဒေသမှာဒေသခံရမီရဖားတွေနဲ့အရက်ဖတ်အဖွဲ့အစည်းတွေဒီကနေ့တွေ့ဆုံပြီးတော့ဘာတွေကိုဆွေးနွေးခဲ့ကြပါသလဲ
။ကျွန်တော်ဖားကန်ဒေသမှာပေါ့လေ။ဒီနေ့မကြတဲ့နေ့ထုတ်ပြန်ကြေညာတဲ့ဒီချက်နဲ့ရတနာပြည်ပေါ်မှာဒီ message ပြတ်ပြတ်လာဘူး။အခုလာမယ့်ဒီအစိုးရချက်မှာပေါ့လေ။ကျွန်တော်ဘယ်လိုသိရှိနိုင်လို့ပေါ့။ကျွန်တော်မီးဝမ်းစ်ကိုဘယ်လို
အချင်းမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလထောင်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်ဆိုရတဲ့လက်ထက်အင်ချမ်းမီဈေးကွက်အလားအလာပေါ်သုံးသက်ချက်တခါနိုင်ငံကသတင်းတွေဘက်မှာဆိုရင်တော့တရုတ်နိုင်ငံရဲ့စီးပွားရေးဟာထင်ထားတာထက်ကျဆင်းနေတဲ့အကြောင်းအပါအဝင်ယူရိုနိုင်ငံမှာ IS အစွန်းရောက်တဲ့ညမနေဆက်ခံရသူတွေအတွက်စိတ်ကြမ်းမာရေးဆရာဝန်တွေပိုလိုအပ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေကိုမပြောပြခင်မှာအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ဒူဘိုင်းကနေပြန်တန်းလာတဲ့ခရီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းက Rostov on Don မြို့လေယာဉ်ကင်းမှာဆင်းသက်ဖို့ကြိုးစားချိန်အတွင်းပြတ်ကျသွားတာကြောင့်လေယာဉ်မော်ပါတဲ့လူပေါင်း62ဦးစလုံးသေဆုံးသွားပါတယ်။ပြတ်ကျသွားတဲ့လေယာဉ်ဟာ Boeing 737အမျိုးအစား Fly Dubai လေယာဉ်အမှတ် FZ981 ဖြစ်တယ်လို့အရာရှိတွေကပြောပါရယ်။သေဆုံးသွားသူတွေကတော့ခရီးသည်55ဦးနဲ့လေယာဉ်အမှုတန်း9ဦးလို့ဖြစ်ပါရယ်။အခုလိုပြကြရတဲ့ဖြစ်နိုင်ခြေအကြောင်းရင်းနှစ်ရပ်ကတော့ဤပညာဆိုင်ရာချိုးယင်မှုဒါမှမဟုတ်လူကြောင့်ဖြစ်တဲ့မာရွေမှုကြောင့်ဖြစ်နိုင်တယ်လို့ရုရှားစုံစမ်းစစ်ဆေးရေးကော်မတီကပြောပါရယ်။လေယာဉ်ပြန်တန်းရဲ့မှတ်တမ်းတင်ဆက်နှလုံးထဲကတလုံးကိုအရေးပေါ်လုံသားတွေရှာဖွေတွေ့ရှိလိုက်ပြီးကျန်တဲ့တလုံးကိုဆက်ပြီးရှာနေတယ်လို့ရုရှား RIA Novosti သတင်းအေဂျင်စီကပြောပါရယ်။လေယာဉ်ဆင်းသက်ချိန်အတွင်းဘာကြောင့်ပြတ်ကျသွားရသလဲဆိုတဲ့အကြောင်းရင်းကိုဒီမှတ်တမ်းတင်ဆက်ထဲကနေဖော်ထုတ်နိုင်မှာပါ။ရုရှားအစိုးရရဲ့ပြောခွင့်ရရဲ့အဆိုအရတည်ဆုံသွားသူတွေရဲ့ဆွေမျိုးတွေကိုအကူအညီတွေပေးဖို့ကဦးစားပေးရမယ့်ကိစ္စဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောတယ်လို့ဆိုပါတယ်။ဒူဘိုင်အခြေစိုက် Fly Dubai လေကြောင်းလိုင်းကရော Boeing လေယာဉ်ကုမ္ပဏီတို့ကပါတည်ဆုံသွားသူတွေအတွက်ဝန်ထမ်းကြောင်းမိသားစုဝင်တွေနဲ့ဆွေမျိုးတွေအတွက်ကြေညာချက်ထုတ်ပြန်ပါတယ်။တည်ဆုံသွားသူခရီးသည်တွေထဲမှာအမျိုးသမီး33ယောက်အမျိုးသား18ယောက်နဲ့ကလေးငယ်၄ဦးပါဝင်တယ်လို့ Fly Dubai ကဆိုပါတယ်။ခရီးသည်တွေထဲမှာရုရှားနိုင်ငံသား44ဦး၊ယူကရိန်းနိုင်ငံသား10ဦး၊အိန္ဒိယက2ဦးနဲ့ဥဘက်ကစ္စတန်နိုင်ငံက2ဦးပါဝင်တယ်လို့ Dubai ခရီးသတင်းဌာနကပြောပါတယ်။အစပိုင်းတုန်းကတော့ခရီးသည်အားလုံးရုရှားတွေဖြစ်တယ်လို့ထုတ်ပြန်သခဲ့တာပါ။လေကြောင်းလိုင်းဝန်ထမ်းတွေအားလုံးတိတ်ကိုစိုးရင်ထဲလာနေပြီးတော့လေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုသိရအောင်အာနာပိုင်တွင်နဲ့ပူပေါင်းလုပ်ကိုင်နေတယ်လို့ Fly Dubai ရဲ့အပုဆောင်ညွှန်ကြားရေးမှူး Gatti El Gatti ကပြောပါရရှင်
။ပြင်သစ်နိုင်ငံဟာနိုဝင်ဘာလ13ရက်နေ့က Paris မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်တန်လျာရှိခံရသူကို Belgium နိုင်ငံကနေအမြန်လွှဲပြောင်းရယူဖို့ကြိုးပမ်းနေပါတယ်။ရဲတပ်ဖွဲ့ဝင်တွေဟာလေးလကြာရှာဖွေမှုတွေပြီးတောက်ကြနေက Brussels မြို့စီးနင်းမှုတစ်ခုအတွင်းမှာဆလာအဗ်ဒူဆလမ်ဆိုသူကိုအဒိုင်ယာနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။အဗ်ဒူဆလမ်ကိုပုံအောင်နေဖို့အတွက်ကူညီခဲ့တယ်လို့ဆွဆွဲခံရသူ၃ဦးကိုလည်းဖမ်းဆီးထားပါတယ်။အခုလိုဖမ်းဆီးရမိတာဟာအရေးကြီးတဲ့အဆင့်တစ်ခုဖြစ်ပေမဲ့ညီကုံတစ်ခုတော့မဟုတ်ဘူးလို့သိထားပါတယ်လို့သူတို့ရဲ့ကွန်ရက်ဟာအလွန်မှပဲကျေပြန့်ပြီးအခုလိုဖမ်းဆီးရမိတာနောက်လည်းထပ်ပြီးရှိနိုင်တယ်လို့ပြောခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တအူးကပြောခဲ့ပါတယ်။အဗ်ဒူဆလမ်ရဲ့အကိုဖြစ်သူကParis မြို့မှာလူပေါင်း130ကျော်သေဆုံးခဲ့တဲ့တိုက်ခိုက်မှုမှာအသေးခံပုံးခွဲခဲ့သူတဦးဖြစ်ပါတယ်။ Belgium နိုင်ငံမှာ November လကတည်းကတိုက်ခိုက်မှုနဲ့ဆက်သွယ်မှုရှိတဲ့လူ11ဦးကိုဖမ်းဆီးခဲ့ပြီးဒီထဲကမှ10ဦးကိုထိန်းသိမ်းထားဆဲဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကတာလတ်ပစ်ဒုံးကျည်နှစင်းနောက်ဆုံးပြစ်လုလိုက်တဲ့လောက်ရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်တယ်လို့ဒီလောက်ရက်ဟာကုလသမဂ္ဂရဲ့ပြန်တန်းချက်တွေကိုရှင်းရှင်းလင်းလင်းချုပ်ဖောက်လိုက်တာဖြစ်တယ်လို့ပြောပါရယ်။ဒီလောက်ရက်ကိုလက်ခံနိုင်စရာမရှိဘူးလို့လုံခြုံရေးကောင်စီကတညီတညွတ်တဲ့သဘောတူထားတဲ့တောက်ကြနေကထုတ်ပြန်ချက်တွေမှာဖော်ပြထားပါရယ်။
North Korea continues to demonstrate what we have said repeatedly. Governments that so flagrantly violate the human rights of their own people.
ကိုတိုင်းလူပြည်သားတွေပေါ်လူအခွင့်အရေးတွေပျောင်ပျောင်တင်းတင်းချိုးဖောက်နေတဲ့အစိုးရအဖို့နိုင်ငံတကာကသတ်မှတ်ထားတဲ့လုံခြုံရေးစံသတ်မှတ်ချက်တွေကိုအလားတူမထီမဲ့မြင်ပြတာတိတ်တော့မဆက်ပါဘူး။ကျမတို့အတန်တန်ပြောဆိုတတိပေးတဲ့ကြားကပဲမြောက်ကိုရီးယားကဒီလိုဆက်ပြီးလုပ်နေတာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမ်မန်သာပါဝါကပြောသွားတာပါ။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ပဲ့ထိန်သတ်ဒုံးကျည်တွေထုတ်လုပ်မလာနိုင်အောင်ကုလသမဂ္ဂကပြတ်ထန်သတ်မှတ်ချက်တွေကိုမြောက်ကိုရီးယားဘက်ကဒုံးကျည်ပြလုပ်ပြီးတော့အာခံလိုက်တာလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်နဲ့ပက်ထိန်သက်ဒုံးကျည်စမ်းသပ်ပြလုပ်တဲ့လုပ်ရအတွက်မြောက်ကိုရီးယားအပေါ်စီးပွားရေးအရာတန်ခတ်ပိတ်ဆို့ဖို့အမေရိကန်သမ္မတဘာရက်အိုဘားမားကသမ္မတအမိတ်နဲ့လက်မှတ်ရေးထိုးလိုက်ပြီးနောက်တနေ့ပါပဲမြောက်ကိုရီးယားလုပ်ရထွက်ပေါ်လာတာလည်းဖြစ်ပါတယ်
။ကမ္ဘာတစ်လွှားမှာပြန့်နှံ့နေကြတဲ့ပြည်ပရောက်တိဘက်လူမျိုးတွေဟာတနင်္လာနေ့မှာသူတို့ရဲ့ပြည်ပရောက်ခေါင်းဆောင်တွေကိုမဲပေးရွေးချယ်ကြဖို့ရှိနေပါတယ်။လက်ရှိပြည်ပရောက်တိဘက်အစိုးရရုံးဆိုင်တဲ့အိန္ဒိယနိုင်ငံမြောက်ပိုင်းကဒရမ်ဆာလာလို့ခေါ်တဲ့တောင်ပေါ်မြို့လေးမှာအဖွဲ့ဝင်45ဦးပါဝင်တဲ့တိဘက်ပါလီမန်နဲ့စစ်ကျောင်းလို့ခေါ်တဲ့ဝန်ကြီးချုပ်တဲ့အတွက်ရွေးကောက်ပွဲအတွက်ပြုလုပ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။ဒါဟာတိဘက်ခေါင်းဆောင်ကြီးဒလိုင်လာမားဟာတိဘက်ဗုဒ္ဓဘာသာရဲ့ဘာသာရေးခေါင်းဆောင်ဖြစ်ပေဆက်လုပ်နိုင်မှုအတွက်2011ခုနှစ်ကပြည်ပရောက်တိဘက်အစိုးရရဲ့ခေါင်းဆောင်နေရာကိုဆွတ်လန့်လိုက်ပြီးနောက်ပိုင်းတိဘက်လူမျိုးတွေအတွက်ဒုတိယအကြိမ်မြောက်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ပြည်ပရောက်တိဘက်အတိုင်းဝန်းမှာအမေရိကန်နဲ့နော်ဝေးလိုနိုင်ငံတွေကနေနီပေါ်နဲ့ထိုင်ဝမ်လိုနိုင်ငံတွေအထိပြန့်နှံ့နေတဲ့ကမ္ဘာတစ်ဝန်းကတိဘက်လူမျိုးတသိန်း3000ကျော်လောက်ထိပါဝင်ပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာကိုယ်စားလှယ်လောင်းတွေဟာဟိမတ်ဝင်နာတောင်နှမ်းပေါ်ကသူတို့ရဲ့အမိမြေကိုတရုတ်ရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်အောင်ဘယ်လိုလှုပ်ရှားမှုတွေဆက်လုပ်ကြမလဲဆိုတာပေါ်အတိအကျထားပြီးစည်းရုံးနေကြပါတယ်။တရုတ်နိုင်ငံကတိဘက်ဟာရာစုနှစ်ပေါင်းများစွာကြာအောင်သူတို့ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့ကြေညာထားပြီးပြည်ပရောက်တိဘက်အစိုးရကိုအသိမှန်ပြုပါဘူး။တနင်္ဂနွေနေ့မှာပြုလုပ်မဲ့မဲပေးရွေးချယ်မှုတွေရဲ့ရလဒ်ကိုတော့ဧပြီလအကုန်မှာကြေညာနိုင်မှာဖြစ်ပါတယ်။
ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအေမြန်မာပိုင်းစီစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျူဘားနိုင်ငံကိုအမေရိကန်သမ္မတဘာရက်အိုဘားမားအလဲအပတ်လာရောက်တော်မှာဖြစ်တဲ့အတွက်လူရည်ရဲ့မြန်မာချက်အတော်များများကိုကြားကြရမှာဖြစ်တယ်လို့မြို့တော်ဟာဗာနာမှာတော့ရောင်စုံချထားတဲ့ရှေးဟောင်းကားတွေအများကြီးတွေ့ရဖို့လဲခံမှန်ရပါတယ်။ကျွန်းနိုင်ငံလေးဖြစ်တဲ့ကျူဘားအပေါ်ထားတဲ့မစ္စတာအိုဘားမားရဲ့ policy ကြောင့်နိုင်ငံသားတွေရဲ့ဘဝတွေကဘာကိုမြင်တဲ့အမြင်တွေတိုးတက်လာတဲ့အတွက်လဲကျေးဇူးတင်တဲ့အကြောင်းကျူဘားနိုင်ငံသူမေယာမင်လက်ဗတီဗာကသမ္မတအိုဘားမားကိုကျေးဇူးတင်စကားပြောချင်နေပါတယ်။လက်ရှိအစိုးရလက်ထက်မှာဘာအပြောင်းလဲမှဖြစ်မလာနိုင်ဘူးလို့ယုံကြည်နေကြတဲ့သူတွေနဲ့အမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေနောက်ဆုံးမှရုတ်တိမ်ပေးမဲ့မတ်ကြောက်တင်မဲ့အချိန်ဖြစ်အိုဘားမားရဲ့ခီးစဉ်ပေါ်မျောလင့်ချက်တွေအမျိုးမျိုးရှိနေကြပါတယ်။1920ခုနှစ်လောက်ကတည်းကအမေရိကန်ကောင်းဆောင်ရဲ့အလဲအပတ်ခီးစဉ်ကိုတွေ့မြင်ခဲ့တဲ့ရိုဇလင်းဘာရာတိုကတော့သူ့နိုင်ငံထဲမှာအပြောင်းလဲတွေကိုစပြီးတွေ့မြင်နေရပါပြီ။အထက်စားတောက်ကုန်းနိုင်ငံတကာအဝယ်တော်ဖြစ်တဲ့ကလော်ဒီယာထိုလန်ဒိုအတွက်လည်းအမေရိကန်နိုင်ငံထဲကဆက်ပစ္စည်းအစိတ်ပိုင်းတွေဝယ်ယူနိုင်တော့မှာဖြစ်တဲ့အတွက်အလုပ်အကိုင်းတွေကောင်းလာတော့မယ့်လက္ခဏာဖြစ်ပါတယ်။အင်တာနက်လိုင်းတွေပိုရပြီးတော့ပိုပြီးပွင့်လင်းတဲ့နေစဉ်ဘဝတွေရဖို့ကိုလည်းကျူဘားနိုင်ငံသူတွေမျှော်မှန်းနေကြပါတယ်။မစ္စတာအိုဘားမားခီးစဉ်တွင်မြို့တော်ကိုသွားတဲ့လမ်းမတွေကိုနည်းနည်းပြင်ဆင်လိုက်တာနဲ့အဲ့ဒီနေ့မှာအရက်တွေရောင်းချခွင့်ကိုအစိုးရကပိတ်ပင်လိုက်တာကလွယ်ရင်အပြောင်းအလဲတွေချက်ချင်းဖြစ်လာလိမ့်မယ်လို့တော့ကျူဘားနိုင်ငံသားတွေမျှော်လင့်မထားကြပါဘူး
။အရှိလေပိုင်းကIS တွေကြောက်ဖွဲ့တဲ့ဝင်မှုဆုံးဖြတ်ခဲ့တဲ့အချိန်မှာသူ့အနေနဲ့မှန်မှန်ကန်ကန်တွေးတောစဉ်းစားမှုတွေမလုပ်နိုင်ခဲ့ဘူးလို့ IS အဖွဲ့ကနေထွက်ပြေးလာခဲ့တယ်လို့ဆိုတဲ့မိုဟာမက်ဂျမယ်ခေါဝက်စ်ကဝန်ခံပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံကာဒစ္စတန်ဒေသမှာလုပ်တဲ့တွေးဆုံမေးမြန်းခန်းတစ်ခုမှာသူကြုံခဲ့ရတဲ့အဖြစ်အဆိုးတွေပေါ်အမေရိကန်နိုင်ငံသားဖြစ်တဲ့မိုဟာမက်ဂျမယ်ခေါဝက်စ်ကအခုလိုသုံးသပ်ပြောကြားခဲ့တာပါ။အသက်26နှစ်အရွယ်ခေါဝက်စ်ဟာအီရတ်နိုင်ငံမြောက်ပိုင်းစင်ဂျာမြို့အနီးမှာကတ်ပတ်စမာကတိုက်ခိုက်ရေးသမားတွေစီမှာအခုတရင်ပတ်ထဲကလက်နက်ချခဲ့တာဖြစ်ပါတယ်။သူဟာအဲ့ဒီမှာပဲတနင်္လာနေ့ကလေးကထိမ့်သိမ်းခံထားရတာဖြစ်ပါတယ်ခင်ဗျာ
။အချင်းပြတ်ချစားမှုဆွဲချက်တွေကနေကင်းလွတ်ခွင့်ရစေမဲ့အစိုးရအဖွဲ့ရာထူးတနေရာကိုလက်ခံနိုင်ခြင်းမရှိအောင်ဘရာဇီးလ်သမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒီဆာလီဗာကိုဘရာဇီးလ်အမြင့်ဆုံးတရားရုံးကပိတ်ပင်တားမြစ်လိုက်ပါတယ်။ သမရဟောင်လူလာကိုအစိုးရအဖွဲ့ရင်းရာထူပေးလိုက်မယ်ဆိုရင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဆန့်ကျင်တဲ့မမမကန်လောက်ရတွေပို့ပြီးတိုးလာစေလိမ့်မယ်လို့အမြင့်ဆုံးတရားရုံးရဲ့တရားသူကြီး Gilma Maddox ကသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မနေ့တောက်ကြနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါရာဇဝတ်တရားရုံးကနေ Brazil အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုတရားစွဲဆိုမှုတွေလုပ်လို့မရပဲဘ ਹੁ တရားရုံးချုပ်မှသာတရားစွဲဆိုနိုင်တာဖြစ်ပါတယ်အငင်းပွားစရာဖြစ်နေတဲ့အစိုးရအဖွဲ့တွင်ရာထူးတနေရာကိုအကျင့်ပြတ်ချစားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့သမရဟောင်လူလာကိုလက်ရှိသမရကပေးအပ်လိုက်ရင်ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေရန်နာလိုက်ဖို့အခြေအနေတွေဖြစ်ကောင်းဖြစ်သွားနိုင်ပါတယ်သမရဟောင်လူလာဟာအစိုးရပိုင်းပက်ထရိုဘာစီနန်ကုမ္ပဏီကတဆင့်ငွေမဲခဝါချမှုလုပ်ခဲ့တဲ့လို့ရအပြင်အကျင့်ပြတ်ချစားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်လူလာဟာဘရာဇီးသမရအဖြစ်2003ကနေ2010အထိတာဝန်ထမ်းဆောင်ခဲ့ပြီးသူ့အနေနဲ့မမမကန်လုပ်ခဲ့တာမရှိဘူးလို့ညင်ဆိုထားပါတယ်
စနေနေ့ကနိုင်ငံတကာအာဂါသစခန်းကိုအာဂါသယင်မူနောက်ထပ်3ဦးရောက်ရှိခဲ့ပါတယ်။ဒီထဲကအာဂါသယင်မူ Jeff William ဟာအမေရိကန်စာချုပ်တစ်ခုကိုချောနိုင်တော့မှာပါ။ Jeff William ဟာနိုင်ငံတကာအာဂါသစခန်းကိုပထမဆုံးရောက်ရှိခဲ့တဲ့အမေရိကန်အာဂါသယင်မူဖြစ်ပါတယ်။လာမယ့်6လအတွင်းမှာသူ့ရဲ့အာဂါသထဲမှာနေထိုင်နေရက်စုစုပေါင်း934ရက်တည်တည်ရှိပြီးအမေရိကန်နိုင်ငံသမိုင်းမှာအချိန်ကြာဆုံးနေထိုင်ခဲ့တဲ့အာဂါသယင်မူတူဖြစ်လာတော့မှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်မဲ့အစိုးရတက်လက်ထက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကြောက်စိမ်းတရံဇာတာတွေအလွန်ကျွံတူးဖော်ထုတ်လုပ်နေတာရဲ့နောက်ဆက်တွဲသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့ဒေသခံတွေရဲ့လူနေမှုဘဝဆုံးရှုံးနေတာနေရတာတွေကိုအလေးပေးပြီးအရေးတကြီးဖြေရှင်းပေးဖို့ဖားကန့်မြို့မိမျိုးဖားတွေနဲ့ဒေသခံပြည်သူတွေကတောင်းဆိုလိုက်ပါတယ်အစိုးရတစ်ကိုလိုအပ်တဲ့ဒေသတွင်းကအချက်လက်တွေနဲ့ကူညီအကြံပေးဆောင်ရွက်နိုင်ဖို့ကိုလည်းပြည်내တိုင်းအသီးသီးကအရက်ဖတ်ဖွဲ့စည်းတွေနဲ့ဒေသခံတွေကဖားခတ်မှာအခုတွေ့ဆုံနေကြပြီးတော့ဝိုင်းဝန်းဆွေးနွေးဖြေရှာနေကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ကဘာရေသွေးအစ်စ်မီကြောက်မြရတနာဖြစ်တဲ့ကြောက်စိမ့်ထွက်ရှိရာကချင်ပြည်နယ်ဖားကန့်မြို့မှာပြည်내နဲ့တိုင်းဒေသကြီးအသီးသီးကအရက်ဖက်လူမှုအဖွဲ့တွေကချင်ပြည်နယ်တွင်းကအရက်ဖက်အဖွဲ့ကြီးရမိရဖတွေနဲ့ဒေသခံပြည်သူတွေစုဝေးပြီးတော့ဖားကန့်ဒေသတွင်ကြောက်စိမ့်တယံဇာတတူးဖော်ထုတ်လုပ်မှုဆိုင်ရာမူဝါဒအထောက်အကူပြုဆွေးနွေးပွဲကိုဖားကန့်နှစ်ချင်းအသင်းတော်မရှိကထောင်ဖျားရှောင်းမှာတွေ့ဆုံဆွေးနွေးနေကြတာပါအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့လာမယ့်ဆိုရတဲ့လက်ထက်ကချင်ပြည်နယ်ဖားကန့်ဒေသအရေးအလေးပေးဆောင်ရွက်ပေးဖို့ကချင်ပြည်သူတွေကလိုလားကြောင်းဖားကန့်မျိုးမိမျိုးဖားဖြစ်တဲ့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလာထောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာရှိနေတဲ့ဒေသခံလူထုတွေရဲ့ဘဝကိုပေါ့လေသိရှိနားလည်ပြီးတော့စာနာပြီးတော့ကျွန်တော်တို့အတွက်လည်းဒီကွန်မြူနတီအတွက်ပဲဖြစ်တယ်ကျွန်တော်တို့ဒီမှာလက်ရှိရှိနေတဲ့လူထုတွေအတွက်ဆက်စပ်ပေးတာပြီးတော့ကျွန်တော်တို့အတွက်လည်းအခွင့်အရေးတွေကိုဖန်တီးပေးတာလို့အဲ့လိုပြောချင်ပါတယ်ကျွန်တော်ကတ်တန်းဒေသမှာပေါ့လေဒီနေ့မကြပဲနဲ့ထုတ်ပြန်ပေးကြတယ်ဒီချက်နဲ့ရတနာပြည်ပေါ်မှာရဲ့ဒီ next step ပြဿနာကိုအခုရမယ်ဒီအစိုးရဖြစ်မှာပေါ့လေကျွန်တော်ဘယ်လိုဖြည့်ရှင်းနိုင်လို့ပေါ့ကျွန်တော်မျိုးရန်းစစ်ကိုဘယ်လိုအထောက်အပံ့ပေးနိုင်လဲဆိုတော့ဒီကသာပြီး
ကချင်ပြည်နယ်တွင်းကကြောက်စိမ့်တယံဇာတတူဖော်ရေးလုပ်ငန်းတွေရဲ့အရေးကိစ္စနောက်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်စောင့်ရှောက်ရေးကိစ္စတွေဟာ NND ပါတီအစိုးရလက်ထက်အလေးထားဖြေရှင်းပေးမယ့်အရေးကိစ္စတွေဖြစ်တဲ့ဆိုတာကိုလည်းဖားကန့်ဒေသကအမျိုးသားလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကလည်းပြောဆိုပါရတယ်။ဖားကန့်ဒေသအရေးနဲ့ပတ်သက်ပြီးတော့ဒေသတွင်းတွေ့ကြုံနေရတဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးလွှတ်တော်တွင်တင်ပြဆွေးနွေးနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းသဘာဝပတ်ဝန်းကျင်နဲ့တယံဇာတရေးရာကော်မတီဝင်တွေဖြစ်တဲ့ဖားကန့်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ်
။တိုင်းသားတွေကြောင်းပေးဖို့လို့ဖို့အဓိကထားတယ်။နောက်ပို့ပြီးတော့မှကျွန်တော်သိပြရမှာလေဒီတဘာပေါ်ဝင်ရင်ပေါ့ဗျာ။ဦး6ဆိုကျွန်တော်တို့ဖက်ကမှာ3မိအောင်ဖြစ်သွားမြစ်တီချ6နေမြောင်းနေ4သုံးမိအောင်ဖြစ်သွားပြီ။နောက်ပြီးတော့မှအဲ့ဒီမှာရှိတဲ့တောတောင်တွေအလုံးပြောင်းသွားပြီ။တောင်တွေကအကုန်ပြိုသွားပြီဆိုတော့ဒါတွေတော့ကျွန်တော်တို့ကပြောမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံတော့ဤတူးနေရမလို့ပဲနဲ့အေးအေးဆေးဆေးလေးနဲ့ကျွန်တော်လူစားကိစားလို့ရတယ်။ယူဆာကိုကျွန်တော်တို့ကပေါ်စားစုကြည်နဲ့ပြောမယ်ဆိုအညာသာတောက်သူကတိကလေးမထားဘူးဗျ။အင်းဒီထားတာကသူလူရင်းမြစ်ပဲလေ။လူရင်းမြစ်ပဲဆိုလူရင်းမြစ်ဒီတူးတက်လာမှလည်းလေ နိုင်ငံနိုင်ငံတုတ်တယ်မှာကျွန်တော် immunity ဥစားထုတ်ရုံးစားနေလို့ဒီဥစားရေးရှိမြတ်တည်နိုင်မှုကိုကျွန်တော်မြင်တယ်နော်ကျွန်တော်လည်းဒီသက်ခံပြတော့ symbiont တော့ညိမှာပေါ့ဗျာကျွန်တော်ရှိကလည်းတော့ဘယ်လိုလုပ်မလဲဆိုသူတင်လာတဲ့ဟာကိုကျွန်တော်ကဒီမှာစစ်စစ်ပြီးတော့မှအားလုံးနဲ့တိုင်ပင်ပြီးတော့မှသဘောမျိုးဝင်နေတယ်မကြည့်အောင်ပေါ့ဗျာအားလုံးအနေနဲ့ဘယ်လိုလုပ်ကြမလဲဆိုတော့သူတို့ကဆွဲလာတဲ့ဟာကိုကျွန်တော်ကဒီမှာလွတ်တော်မရောက်ခင်မှာကျွန်တော်အပြင်မှာညိနိုင်အောင်ပေါ့ဗျာညိနိုင်ပြီးတော့မှဒီဥစားကိုလွတ်တော်ဥပဒေတည်အနေနဲ့တင်နေအောင်တော့ကျွန်တော်လုပ်ဖို့ကြိုးစားနေပါတယ်
ဖားကန်ဒေတာခန်ဒီအနေနဲ့ဒေတာရင်းကသဘာဝတယံဇာတအကျိုးစီးပွားကိုခန်းစားခွင့်ရရှိရေးဒေတာခန်ဒီစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိဘဲအသက်အန္တရာယ်ဖြစ်ရတဲ့အထိထိခိုက်နစ်နာဆုံးရှုံးခဲ့ရတဲ့လူနေမှုဘဝတွေရဲ့နစ်နာချက်တွေနောက်မြေစာပုံပြိုကျမှုကြောင့်ဆုံးရှုံးခဲ့ရတဲ့အသက်တွေမူးယစ်ဆေးဝါးနဲ့လောင်းကစားပြဿနာတွေမြေချောင်းရေအေးမြစ်တွေပြောင်းလဲရတဲ့အထိနစ်နာခဲ့ရတဲ့သဘာဝတယံဇာတထိခိုက်ခဲ့ရတာတွေအတွက်အစိုးရတဲ့အနေနဲ့စနစ်တကျဖြေရှင်းဆောင်ရွက်ပေးဖို့ဒေတာခန်ပြည်သူတွေကလိုလားနေကြတယ်လို့လေဖားကက်မြို့ကန်ဦးလာထောင်ကပြောပါတယ
်ကျွန်တော်တန်းတန်းဒီကဒေနာခံရတဲ့ညခံရတဲ့ဟုတ်ဒီပေါင်းရာတွေဥယျာဉ်တွေအားလုံးအသိမဲ့ခံရတယ်ကဒီအသိမဲ့ခံရင်ပြင်မကဘူးဒီဆိုးကျိုးကပါရဲဆိုတော့အခုကျွန်တော်တို့မျက်တိုင်းလူကိုခံစားနေရတယ်ဗျာစမ်းမာရေးရတရားရေးရစသဖြင့်မိနာမှုတွေအချင်းချင်းခံစားရတဲ့ခါတော့ကြာကိုကျွန်တော်တို့ဘယ်လိုပြီးသွားမလဲဘယ်လိုဖြစ်ရှိမလဲဆိုတဲ့အရာကိုကျွန်တော်တို့ဒေတာကလည်းကျွန်တော်တို့လုပ်ကြမလဲဘာလို့ကြားရမလဲလက်မှတ်ပါပါလေးဖြစ်ဖို့ပြတ်ပါလေအဲ့ဒါကိုကျွန်တော်ဒီဆွေးနွေးထားပါတော့ဗျာအဲ့ဒါကိုသင်ရမှာပါဆိုလို့
ပြီးခဲ့တဲ့လဂျန်နဝါရီလကုန်ပိုင်းတုန်းကတတ်ထုရင်းဝန်ကြီးဘက်ကနေပြီးသဘာဝတရားဇာတတူဖော်ရေးနဲ့ဆိုင်တဲ့ထုတ်ပြန်ကြေညာချက်ထွက်လာပြီးခဲ့တဲ့နောက်ပိုင်းဖားကန့်ဒေတာအပါအဝင်မြန်မာနိုင်ငံတဝန်းကသဘာဝတရားဇာတတူဖော်ထုတ်လုပ်ရေးနဲ့ပတ်သက်ပြီးလူမှုအကျိုးခံစားခွင့်ရရှိရေးသဘာဝပတ်ဝန်းကျင်မပြတ်စည်းစေရေးဒေတာခန်နေရဲ့လူနေမှုဘဝတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဒေတာခန်နေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကစုဝေးဆွေးနွေးမှုတွေပြုလုပ်ကြပြီးလက်ရှိအုပ်ချုပ်နေစေအစိုးရကိုရောနောင်တက်လာမယ့်အစိုးရတစ်ကိုရောတောင်းဆိုချက်တွေအကြံပြုချက်တွေတင်ပြနိုင်ရေးဆောင်ရွက်နေကြတာလည်းဖြစ်ပါတယ်ရှင်
မဆုမပြောပြတော့တာဖြစ်ပါတယ်ခင်ဗျာနိုင်ငံတကာသတင်းတွေကိုအလဲမပေးခင်မှာအခုတခါတော့ပြည်တွင်းကအိမ်ချမ်းပြည်ဈေးကွက်အခြေအနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းမြန်မာတနိုင်ငံလုံးရဲ့အိမ်ချမ်းပြည်ဈေးကွက်အကြောင်းဝယ်အေးနေပြီးတော့အငားဈေးကွက်ပဲအလုပ်ဖြစ်ခဲ့ပါတယ်ဒါပေမဲ့နိုင်ငံရေးအပြောင်းလဲနဲ့အစိုးရတက်တာဝန်ယူလာတဲ့အချိန်အိမ်ဈေးကွက်ပေါ်ရိုက်ခတ်မှုတွေရှိလာနိုင်ပါသလားမြန်မာသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အိမ်ချမ်းပြည်ဈေးကွက်ဆိုရင်ဦးတိန်ဆိုင်အစိုးရတက်လာပြီး2017နောက်ပိုင်းမှာကားစီမြအောင်ဈေးမြင့်တက်လာခဲ့ပါတယ်။တနိုင်ငံလုံးနီးပါးဈေးမြင့်တက်ခဲ့တာဖြစ်ပြီးအထူးသဖြင့်ရန်ကုန်မြို့ရဲ့အိမ်ချမ်းပြည်ဈေးကွက်ဆိုရင်ဘန်ကောက်နဲ့နယူးယောက်မြို့ရဲ့ဈေးနှုန်းတွေထက်ကိုကျော်လွန်ခဲ့ပါတယ်။ဒါပေမဲ့အိမ်ချမ်းပြည်ဈေးကွက်တွေဟာ2014ခုနှစ်ကနေစတင်ပြီးအယောင်းဝယ်ဈေးကွက်တွေအေးဆက်ခဲ့ပြီးအငှားဈေးကွက်သာအလုပ်ဖြစ်နေခဲ့ပါတယ်။မြန်မာနိုင်ငံအိမ်ချမ်းပြည်ဝန်ဆောင်မှုအသင်းဒုတိယဥက္ကဋ္ဌဦးတန်းဦးကတော့နိုင်ငံရေးအခြေအနေကြောင့်အိမ်ချမ်းပြည်ဈေးကွက်အေးနေတဲ့အကြောင်းကိုအခုလိုပြောပါရစေ
။ဒီဘုံကပြောမှဆိုရင်တော့အိမ်ချမ်းပြည်ဈေးကွက်အေးတယ်ပေါ့။မြန်မာနိုင်ငံနဲ့မဟုတ်တနိုင်ငံလုံးအိမ်ချမ်းပြည်ဈေးကွက်အေးတယ်။အေးတာကလည်းဒါကတော့အခြားအကြောင်းကြောင်းတွေအများကြီးတည်းမှာတော့အခုချိန်မှာတော့လူသိတာထင်ရှားတဲ့အကြောင်းကိစ္စတော့စောင့်ကြည့်တဲ့ကိစ္စပဲပေါ့။ရပ်ပိုင်းမဲ့လူတော့တာဟုတ်အစိုးရအပြောင်းလဲဖြစ်ဖို့အတွက်ကိုဆောင်ကြည့်နေကြတာပေါ့အဲ့ဒီကာလအတွင်းမှာတော့ပြည်တွင်းကရောဒီပါရောယင်းနေမြုံနာနဲ့လုပ်ငန်းတွေတော့များများကတော့ဒါဆောင်ကြည့်နေတဲ့ပုံစံနဲ့တော့ရှိတာ
မြန်မာနိုင်ငံရဲ့အိမ်ချမ်းပြည်ဈေးနှုန်းမြင့်တက်ရတဲ့အကြောင်းအရင်းတွေထဲမှာစီမံကိန်းတွေလှုပ်ဆောင်မယ်ဆိုတဲ့သတင်းတွေကြောင့်ဈေးနှုန်းမြင့်တက်ရတာကလည်းအကြောင်းရင်းတစ်ခုပါတချို့စီမံကိန်းတွေကတော့ပွင့်လင်းမြင့်တာမှုမရှိခဲ့တာကြောင့်ဝေဖန်မှုတွေနဲ့ရပ်ဆိုင်ခဲ့ရတယ်လို့လွတ်တော်တွေမှာအတည်ပြုပြီးစတင်နေတဲ့စီမံကိန်းတွေလည်းရှိနေပါတယ်ရန်ကုန်ဒလားဒလားစီမံကိန်းကြောင့်ဒလားကအိမ်ချမ်းပြည်ဈေးတွေမယုံနိုင်လောက်အောင်မြင့်တက်လာပေမဲ့ဝယ်မဲ့သူတွေမရှိတဲ့အကြောင်းကိုတော့ဒလားမျိုးကမာကစစ်ရက်ွက်အုပ်ချုပ်ရေးမှူးဦးသိန်းဟန်ကအခုပြောပါရယ
်ဘာလို့မယုံကြဘူးဘာလို့ဆိုတော့ဒလားမလာခင်တုန်းကဒလားစီးတွေအိမ်စီးတွေတက်တကယ်တက်ဒလားတကယ်လည်းလာပြီးတော့အခုကဒုကမာစစ်ရက်ွက်ဆိုရင်ဝယ်မဲ့လုံးမလာဘူးအခုဒီမှာလည်းရောင်းမဲ့လူတွေရှိတယ်ဒါပေမဲ့ရောင်းမဲ့လူတွေရှိပါဇက်ပဲရှိတာဝယ်မဲ့လူမရှိတဲ့ခါကျတော့ဘယ်လိုမှလုံးလို့မရဘူးစင်းတော့ကတော့ဒီမှာကတော့3,000တော့ဝင်းချင်ရှိတယ်3,000အောက်ကတော့ရောင်းချင်တဲ့သူတိတ်မရှိဘူး3,000ဝင်းချင်တော့ပဲရောင်းဖို့ရှိရှိရှိအဲ့လို
အခုချိန်မှာတော့ဒီပရင်းနှီးနှုတ်ငန်တွေနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံရဲ့အခြေအနေကိုစောင့်ကြည့်နေကြတာကြောင့်အိမ်ချမ်းပြည်ဈေးကွက်ကနောက်3လအတွင်းတိတ်ထူးခြားနိုင်သေးဘူးလို့လည်းအိမ်ချမ်းပြည်လုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်မြန်မာနိုင်ငံအိမ်ချမ်းပြည်ဝန်ဆောင်မှုအသင်းဒုတိယဥက္ကဋ္ဌဦးတန်းဦးကတော့ဒီပရင်းနှီးမြုပ်နှံမှုတွေဝင်လာပြီးမြန်မာနိုင်ငံရဲ့အိမ်ချမ်းပြည်ဈေးကွက်တိုးတက်ဖို့အတွက်ဘာတွေကအဓိကကြတယ်လဲဆိုတာကိုအခုလိုပြောပါရစေ
မြန်မာနိုင်ငံကိုနိုင်ငံချင်းနှိမ့်နှံမှုဝင်ချင်းမဝင်ချင်းဒီအိမ်ချမ်းမြေစင်းတို့ကြီးမြင့်မှုကအဓိကကိစ္စမဟုတ်အဓိကကိစ္စတွေအများကြီးရှိဒါပေမဲ့အကုန်လုံးကိုဖြည့်ရှင်းမှုကဘာလဲနိုင်ငံရေးမူဝါဒဒီငင်မှုနဲ့စီးပွားရေးမူဝါဒကောင်းဖို့ဝင်ချင်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကလည်းယုံကြည်ကြည်နဲ့ဝင်ချင်စိတ်ရှိဖို့ပဲဒီလိုအနေထားတွေဖြစ်ဖို့အတွက်ကနောင်လာမယ့်အစိုးရအနေနဲ့ဒီသင်ခန်းစာတွေကိုယူရမှာအကောင်းဆုံးပြည်သူတွေအတွက်လုံနိုင်လိမ့်မယ်လို့အန်ကဲတော့အများကြီးမျှော်လင့်တယ်နော
်အကြခင်ချိန်မှာတော့အစိုးရအလွယ်ပြောင်းပြုတ်လို့တော့မှာဖြစ်တဲ့အတွက်အစိုးရတဲ့အနေနဲ့အိမ်ချမ်းမြေဈေးကွက်ဒီထက်ပိုတိုးတက်လာအောင်ပြုလုပ်နိုင်လိမ့်မယ်လို့လည်းအိမ်ချမ်းမြေလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာကသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါမြန်မာကသတင်းအေဂျင်စီကကိုကောင်းမြတ်ဖြူပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကနေစနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အီရန်နိုင်ငံဘက်ကသတင်းတပုတ်ကိုအလဲမပေးခင်မှာတရုတ်နိုင်ငံရဲ့စီးပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြကြပါတယ်တရုတ်နိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်လို့နောက်ဆုံးထွက်ပေါ်လာတဲ့ကိန်းဂဏန်းအချက်လက်တွေဟာမျှော်လင့်ထားတာထက်ကြဆင်းနေတဲ့အတွက်အစိုးရထိတ်တန်းခေါင်းဆောင်တွေကိုယ်တိုင်ကသတိပေးနေရပါတယ်ဒီအတွက်လည်းတရုတ်နိုင်ငံရဲ့စီးပွားရေးကိုပြန်ထိန်းနိုင်ဖို့အတွက်လည်းတာဝန်ရှိသူတွေပြင်ဆင်နေကြပါတယ်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့အခြေအနေတွေကိုတော့ကိုအောင်လွင်ဦးကစူးစီးတင်ပြထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့6နှစ်အတွင်းကြဆင်းခဲ့တဲ့ပြည်ပကုန်တင်ပို့မှုဟာအရင်နှစ်ကနဲ့ရှင်ဖေဖော်ဝါရီလတဲ့ 25.4% ရာခိုင်နှုန်းတိရှိခဲ့တဲ့အတွက်ခန့်မှန်းချက်ထက်နှစ်ဆလောက်ပိုများခဲ့တယ်လို့16လဇက်တိုက်ကြဆင်းခဲ့တဲ့သွင်းကုန်ပမာဏကလည်း 13.8% ရာခိုင်နှုန်းတိကြဆင်းသွားပါတယ်ဒီလိုမျှော်လင့်ထားတာထက်ကုန်သွယ်မှုနဲ့စီးပွားရေးမှာကြဆင်းလာနေတာတွေကိုတော့တရုတ်စိုးရထိတ်တန့်တာဝန်ရှိသူတွေကိုယ်တိုင်ကအသိမှတ်ပြုလက်ခံထားကြတာပါတရုတ်ဝန်ကြီးချုပ်လီကတ်ချင်းကလည်းစီးပွားရေးမှာရင်ဆိုင်ရမယ့်အနေတွေအတွက်ကြိုတင်ပြင်ဆင်ထားဖို့ပေကျင်းမြို့တော်မှာကျင်းပတဲ့နှစ်ပတ်လည်တရုတ်မျိုးသားညီလာခံမှာသတိပေးခဲ့တာပါ
综合分析各方面情况，今年我国发展面临的困难。
今年西伯利亚调研人员呢，不必要开开简单的表达而已，参考目前呢，沿三亚没出来的股，张邦松案例，李拉东在这里个表里话嘞。这将来呗，开开的清理的股，沿三亚路等边差不留话嘞。
ပြပကုန်တင်ပို့မှုဟာ2009မေလကစလို့အနေဆုံးကျဆင်းသွားရမယ်လေဖေဖော်ဝါရီလဆန်းကတရုတ်နှစ်တစ်ခုရရှိအားလာရက်မှာစီးပွားရေးလုပ်ငန်းတွေနှေးကွေးခဲ့တာလည်းအကြောင်းရင်းတစ်ခုဖြစ်တယ်လို့စီးပွားရေးပညာရှင်တွေထောက်ပြကြပါတယ်ဘလို့ပဲဖြစ်ဖြစ်ဇန်နဝါရီနဲ့ဖေဖော်ဝါရီနှစ်လပေါင်းရဲ့ပြပကုန်တင်ပို့မှုဟာ 18.8% ခန့်နှုန်းသွင်းကုန်ပမာဏကတော့ 16.8% ခန့်နှုန်းသာရှိတဲ့အတွက်ပြည်တွင်းပြပဝယ်လူအားလျော့နည်းမှုတွေရှိနေတာကတော့ထင်ရှားပါတယ်နိုင်ငံကရင်းနှီးမြှုပ်နှံမှုလုပ်ငန်းတစ်ခုဖြစ်တဲ့ပမ်မြူရာကော်ဒင်ရဲ့စီးပွားရေးဆရာအရာရှိချုပ်ဆိုင်မွန်ဖရန့်ချ်ကတော့စီးပွားရေးကိုပြန်လည်ထိန်းချုပ်နိုင်အောင်တရုတ်စိုးရကကြိုးစားနေတဲ့လုပ်ရည်တွေကိုတွေ့မြင်နေရတယ်လို့ပြောပါတယ
် I think there is a still strong evidence that Chinese economy is trying to rebalance
စီးပွားရေးကိုပြန်ထိန်းနိုင်အောင်တရုတ်နိုင်ငံကကြိုးစားနေတဲ့အထောက်အထားအခိုင်အမာတွေ့ရပါတယ်ဒါကြောင့်လည်းကြည်ပကုန်တင်ပို့မှုတွေကိုအဓိကထားတဲ့ကုန်ထုံးလုပ်မှုတွေနဲ့နှစ်ပေါင်း20လောက်စီးပွားရေးအားကောင်းလာတဲ့အခြေအနေတွေဈေးကွက်ထဲကနေတဖြည်းဖြည်းပျောက်ကွယ်လာမှဖြစ်တာကြောင့်စိတ်ပျက်စရာတွေလည်းတွေ့ရပါလိမ့်မယ်
။ပြီးခဲ့တဲ့2015ခုနှစ်ထဲတရုတ်နိုင်ငံရဲ့စီးပွားရေးဟာ25နှစ်အတွင်းအနေဆုံးဖြစ် 6.9% ထိကျဆင်းသွားတယ်လို့ဒီနှစ်2016ခုနှစ်မှာတော့ 6.5% ကနေ 900% လောက်ဖြစ်ဖို့လည်းရည်မှန်းထားတဲ့အကြောင်းဝန်ကြီးချုပ်လီကာချင်းကပြောဆိုထားတာပါ။ဒီကောက်ခွန်ဦးစီးဌာနကလည်းဖေဖော်ဝါရီလတဲ့ကုန်သွယ်ရေးပုံငွေပြမှုဟာအရင်လက 63.29 ဘီလီယံရှိနေရာက 32.59 ဘီလီယံထိရောနည်းသွားတယ်လို့လည်းသတင်းထုတ်ပြန်ထားပါဗျ။ဒီလိုစီးပွားရေးမှာကျဆင်းမှုတွေနဲ့ကျင်းဝမဲ့အလားအလာတွေရှိနေပေမဲ့လည်းစူးစူးဝါးတော့မဖြစ်နိုင်ဘူးလို့လည်းတရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ရင်ပြောင်းလဲဆိုင်ရာကော်မရှင်ရဲ့ညွှန်ကြားမှုရှုရှောင်းရှိကပြောပါဗျ
။ "我们完全有能力使中国经济运行在合理的
中央နိုင်ငံစီးပွားရေးကိုတင့်တော်တဲ့အတိုင်းအတာတစ်ခုမှလုံးဝထိန်းထားနိုင်စွမ်းရှိပါတယ်။ဖွံ့ဖြိုးမှုအလားအလာတွေပေါ်မှာလည်းအပြည့်အဝယုံကြည်ပါတယ်။တရုတ်နိုင်ငံစီးပွားရေးဟာအကျနာတဲ့အခြေအနေမျိုးနဲ့ဘယ်တော့မှကြုံရမှာမဟုတ်ဘူးဆိုတာကိုလည်းကျွန်တော်အနေနဲ့ပြောနိုင်ပါတယ
်။စီးပွားရေးအခြေအနေတွေကိုထိန်းသိမ်းနိုင်မှုရည်ရွယ်နေတဲ့တရုတ်ဆွေးရတော့ငွေဖောင်းပွားမှုနှုန်း300ခန့်နှုန်းနဲ့အလုပ်လက်မဲ့ 4.5 ခန့်နှုန်းတိုးမှထိန်းထားနိုင်မှုရည်မှန်းထားပြီးအခြေခံအဆောက်အအုံလုပ်ငန်းတွေအပါအဝင်ရင်းနှီးမြှုပ်နှံမှုတွေအတွက်ဒေါ်လာ89ဘီလီယံအထိတိုးမြင့်သုံးဆွဲသွားဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
။ကောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုတော့အီရန်နိုင်ငံဘက်ကသတင်းတပုတ်ကိုအလဲပေးကြပါတယ်။အီရန်နိုင်ငံမှာ IS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့ရဲ့ပြန်ပြီးဆွဲမှုမတရား ပြုမှုတွေခံခဲ့ရသူတွေကိုကုသပေးဖို့စိတ်ချမ်းသာရေးကြောင့်ညင်သူတွေပိုလိုအပ်နေတယ်လို့အကူအညီပေးရေးအေဂျင်စီတွေကထုတ်ပြောလိုက်ပါတယ်ဒီ IS အကြမ်းဖက်အဖွဲ့ရဲ့လိန်ကျွန်ပြုခိုင်းစေမှုတွေအတွက်ဆက်အထင်းသိမ်းခံထားတဲ့ရာနဲ့ချီတဲ့ရာစီဒီတိုင်းသူတွေမှာစိတ်ဒဏ်ရာခံစားနေရကြောင်းဒီအကူအညီပေးအဖွဲ့တွေကထောက်ပြနေပါတယ်ဒီကြောင့်လန်ဒန်မြို့ကနေပြီးသတင်းတော် Henry Rickball သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါ2014ခုနှစ်မှာ IS အကြမ်းဖက်တွေကအသက်18နှစ်အရွယ်မိန်းကလေးနီဟတ်ဘာရကတ်နေတဲ့အီရန်နိုင်ငံမြောက်ပိုင်းကရွာထဲမှာအမျိုးသားတွေကိုတပ်ဖြတ်ပြီးသူမရဲ့မိသားစုဝင်28ဦးကိုပြန်ပေးဆွဲသွားခဲ့ပါတယ်။အခုလိုပြန်ပေးဆွဲခံခဲ့ရတဲ့နီဟတ်ဘာရကတ်ကသူမအာရဗ်ဘာသာစကားနဲ့ပြောသွားတာကအဆိုးဆုံးအခြေအနေကမိုဆူးမှာဖြစ်ခဲ့တယ်။သူမရွာကနေခေါ်သွားခံခဲ့ရတဲ့အမျိုးသမီးတွေအကုန်လုံးဇက်တိုက်ကိုမတရားကျင့်ခံခဲ့ရတယ်။နောက်ဒီအကြမ်းဖက်အဖွဲ့ခေါင်းဆောင်တွေလည်းထဲထည့်ပေးခဲ့တယ်။နှစ်ပတ်ဇက်တိုက်ကိုအယိုက်ခံခဲ့ရပြီးမတရားပြုကျင့်ခံခဲ့ရတယ်။နောက်ဆုံးမှာသူမကိုအကြမ်းဖက်ခေါင်းဆောင်တူကရွေးလိုက်ပြီးအခြားနေရာတစ်ခုကိုခေါ်သွားခဲ့တယ်လို့ဆိုတာပါ။ဒါပေမဲ့သူမကိုပြန်ပေးဆွဲခဲ့တဲ့ဒီအကြမ်းဖက်ခေါင်းဆောင်တိုက်ပွဲထဲမှာကျသွားခဲ့ပြီးတဲ့နောက်မှာတော့သူမကိုနောက်အကြမ်းဖက်သမားတူလက်ထက်ကိုလိန်ကျုံဖြစ်နေရောင်းချခဲ့ပြန်ပါတယ်။အဲ့ဒီမှာသူမကိုဝင်ရပြီးယောက်ျားလေးတူမွေးခဲ့ပါတယ်။နီဟတ်ဘာရကတ်ဆက်ပြောတာကအ
ရမခါဘတ်အလာအဟလီဝန်တေတ
လနဝန်အရဘ်ဘာသာစကားနဲ့သူမပြောသွားတာကလူတစ်ယောက်ကသူမရဲ့မိသားစုကိုဆက်သွယ်ဖို့ဖုန်းခေါ်ဖို့အကူအညီပေးခဲ့တယ်အဲ့ဒီကနေသူမလွတ်မြောက်လာခဲ့တယ်ဒါပေမဲ့သူမကလေးကိုတော့ထားခဲ့ရတယ်လို့ဆိုတာပါအခုလိုစိတ်ဒဏ်ရာခံစားခဲ့ရတာအတွက်ကုသမှုမရတဲ့အခါစိတ်ဒဏ်ရာအမာယူကြီးကြံခဲ့လေရှိပါတယ်နီဟတ်အနေနဲ့တော့ MR Foundation အဖွဲ့ကနေလက်ထွေနဲ့စိတ်ပိုင်းဆိုင်ရာကူညီပံ့ပိုးမှုတွေကိုလက်ခံရယူနေပါတယ်တကယ်တော့စိတ်ကျမ်းမာရေးကျွမ်းကျင်သူတွေကိုပိုမွေးထုတ်ပေးဖို့ရန်ပုံငွေလဲရှာနေတဲ့ DMR Foundation အဖွဲ့ရဲ့ Director ဒေါက်တာအလီမူသာနန်က
They have witnessed plenty of things that it will never to be erased
သူတို့အနေနဲ့သူတို့ခေါင်းထဲကနေဘယ်တော့မှထုတ်ပြလို့မရနိုင်တော့မယ့်အခြေအနေတွေအများကြီးမျက်မြင်ကြုံလာခဲ့ရပါတယ်သူတို့သက်သက်တာတွေကိုယ်တိုင်မြင်ခဲ့ရတယ်ခန္ဓာကိုယ်အစိတ်ပိုင်းတွေဟိုမှာဒီမှာပြတ်ထွက်သွားတာနောက်သူတို့မိခင်တွေနဲ့ညီမတွေမခံမရနိုင်အော်ဟစ်ငိုကြွေးတာတွေကိုလည်းကြုံခဲ့ရပါတယ်။ဒါကြောင့်မို့ပြန်လည်ပြုစုပြောင်းရေးအစီအစဉ်အတွက်မိဖက်အဖွဲ့ပေါင်းများစွာနဲ့ဗတ်စုံကနေဝိုင်းဝန်းလှုပ်ဆောင်ပေးဖို့လိုနေပါတယ
်။ဒါပေမဲ့နေဟတ်လိုမလွတ်မြောက်သေးပဲကြံနေခဲ့တဲ့အမျိုးသမီးတွေလွတ်မြောက်ရေးအတွက်ဆန္ဒပြပွဲတွေကိုလည်းနိုင်ငံတကာအမျိုးသမီးနေမှာပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ဆမ်မီယာရှင်ဂါလီက
ဤရောမတ်ဗီယာနီဗ်ဒလကီရှောဒီဇန်ဂေဒါယ်ကီရှဟီဒါ
ဒူမကတ်ဘာသာစကားနဲ့အခုလိုပြောသွားတာကဆက်ထိမ့်သိမ့်ခံထားရတဲ့ရာဇီတီမိခင်တွေနဲ့ညီမတွေပြန်လွတ်လာပါစေဖို့နိုင်ငံတကာကလည်းတခုခုလုပ်ပေးစေခြင်းနဲ့ဘာလို့လဲဆိုတော့အခုသူတို့ပြန်ပေးဆွဲခံခဲ့ရတာကနှစ်နှစ်တောင်ရှိလာပြီးနိုင်ငံတကာကဘာမှမလုပ်ပေးသလိုခံစားနေရတယ်လို့ဆိုတာပါဒီပွဲမှာနေဟတ်အနေနဲ့လည်းဒီမရဲ့ဖြစ်ပျက်ခံစားခဲ့ရပုံကိုနာကျင်မှုတွေအပြည့်နဲ့ပြန်ပြောပြခဲ့ပြီးကဘာကြီးအနေနဲ့ဒီခံစားချက်တွေကိုပိုသိလာအောင်လှုပ်ပေးခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်နေအနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေကိုနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်နေတယ်ဆိုရင်တော့ www.burmese.viewnews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုချိန်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကချင်ကြပြီးမှဖြစ်ပါတယ်ဗျာ
ဒူဘိုင်းကနေပြန်တန်းလာတဲ့ခရီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းက Rostov on Don မြို့လေယာဉ်ကွင်းမှာဆင်းသက်ဖို့စူးစမ်းချိန်အတွင်းပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါတဲ့လူပေါင်း62ဦးစလုံးသေဆုံးသွားပါတယ်။ပြတ်ကျသွားတဲ့လေယာဉ်ဟာ Boeing 737အမျိုးအစား Fly Dubai လေယာဉ်အမ FZ981 ဖြစ်တယ်လို့အရာရှိတွေကပြောပါရယ်။သေဆုံးသွားသူတွေကတော့ခရီးသည်55ဦးနဲ့လေယာဉ်အမှုရန်ခွန်ဦးတို့ဖြစ်ပါရယ်။အခုလိုပြတ်ကျရတဲ့အကြောင်းရင်းဖြစ်နိုင်ခြင်းတစ်ခုကတော့ဤပညာဆိုင်ရာချွေမှုဒါမှမဟုတ်လူကြောင့်ဖြစ်တဲ့မာဝင်မှုကြောင့်ဖြစ်နိုင်တယ်လို့ရုရှားစုံစမ်းစစ်ဆေးကော်မတီကပြောပါရယ်နိုဝင်ဘာလ23ရက်နေ့ကပဲရစ်မြို့မှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်တန်တရားရှိသူကိုဘယ်လ်ဂျီယံနိုင်ငံကနေလွှဲပြောင်းယူဖို့ပြင်သစ်နိုင်ငံကကြိုးပမ်းနေပါရယ်ရဲတပ်ဖွဲ့ဝင်တွေဟာလေးလကြာရှာဖွေမှုတွေအပြီးတောက်ကြနေကဘရပ်ဆဲလ်မြို့စီနင်းမှုတစ်ခုအတွင်းမှာဆလာအယ်စလမ်ဆိုသူကိုတန်ရာနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါရယ်ရှင်
တရင်ချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါရယ်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့engineer ကတော့ John Dryden ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line diameter 16.69 နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.